ရောက်ကုန်ကြီးဒီစာအုပ်ပြည့်စုံဖို့ဘယ်လိုစိတ်ကူးရတာလဲခင်ဗျ။ဟ
ိုဇလန်းကဒီလိုပေါ်ရေးကျွန်တော်ဒီ NLD ကသူတို့ရွေးကောက်ပွဲဝင်မယ်ပေါ့နော်ပါတီပြန်ပြီးတော့မှတ်ပုံတင်မယ်ဆိုပြီးတော့ကြေညာချက်ထုတ်တယ်ဗျ။ထုတ်တော့ကျွန်တော်ကအဲ့ဒီမှာနည်းနည်းလေးစိတ်ကူးပေါ်တာပေါ့ဗျာ။ပါတော့ဆိုတော့ဟိုအရင်တော့ကတော့ NLD မပါတော့ပြီးခဲ့တဲ့ရွေးကောက်ပွဲကျွန်တော်တို့ကလည်းသိစိတ်မစားခဲ့ဘူးပေါ့လေ။ဒီတခါသူတို့ပြိုင်မယ်ဆိုတော့နည်းနည်းလေးအဲမဲကပြီးခဲ့တဲ့ရွေးကောက်ပွဲကအနံ့အသက်ကတော်တော်ထွက်တော့ဒီတခါတော့နည်းနည်းလေးတရားသဖြင့်ဖြစ်အောင်ပါလို့ပေးနိုင်မလဲစဉ်းစားပြီးတော့ကျွန်တော်ကအဲ့ဒီပြည်သူ့ခေချာနေရနေစောင်းမလေးတွေရေးတာဗျကျွန်တော်တို့ဟိုရွေးကောက်ပွဲများနဲ့မဲမတမာမှုဆိုပြီးတော့အဲ့လိုခေါင်းစဉ်နဲ့စောင်းမလေးတွေရေးတော့အဲ့မှာကျွတင်မဲအကြောင်းရေးတာကျွတင်မဲမှာဘယ်လိုလိန်လို့ရတယ်လိန်နာကိုကျွန်တော်တို့ကဘယ်လိုဖြည့်ရမယ်ဆိုတဲ့ဟာမျိုးအဲ့ဒါလေးရေးရင်းနဲ့နည်းနည်းလေးဟိုပြိဿကအဲ့ဒါသိကောင်းနေပေါ့လေလာမဲ့ရွေးကောက်ပွဲအတွက်ဒါတွေဟာသိအရေးကြီးတယ်ဗာညာဆိုတာနဲ့အဲကိုဝင်သားကလည်းတိုက်တွန်းတာနဲ့ပြည်သူ့ခေမှာရေးနေရင်းနဲ့စဉ်းစားလိုက်တာကျွန်တော်တို့ဒါပြန်ပြီးတော့စောင်းလေးရိုက်လိုက်မယ်ပေါ့ရိုက်ပြီးတော့မှအဓိကတော့ဗျာပြည်သူလူထုကြားထဲပြန့်သွားအောင်ပါပေါ့ရဲ့
ဟုတ်ကဲ့
အဲအထူးသဖြင့်ဒီလာမယ့်ရွေးကောက်ပွဲ by election မှာမဲပေးရမယ့်နေရာတွေကိုအဲ့ဒါလေးတွေရောက်သွားအောင်လှုပ်လိုက်ရင်ဘာဖြစ်အဲ့ဒီအရတေသလူတွေအဲမဲဘယ်လိုပေးရမယ်ဆိုတာသိသွားမယ်ပေါ့လေ
ဆရာကူနီရဲ့စောက်ကကျွန်တော်တို့ဘလောက်လောက်စာမျက်နှာဘလောက်ပါလဲခင်ဗ
ျစာမျက်နှာ၄ဖောင်နဲ့ပဲ36မျက်နှာပဲအမာစာနဲ့ဗာနဲ့ဆိုအလုံးပေါင်း40ကျော်ကျော်၄ဖောင်ပေါ့
အမာ
စာကအဲ့ဒီဆရာဦးဝင်သားရဲ့အမာစာပါတယ်နောက်တစ်ခါကျွန်တော်အမာစာလေးနဲ့ဟောဆောင်မှာတော့ကျွန်တော်တို့အခန်းလေး၅ခန်းပါပဲ
ဟုတ်ကဲ့
အဲ့တော့မင်းနဲ့ပတ်သက်တဲ့အခန်းလေး၅ခန်းနဲ့နောက်တစ်ခါကျွန်တော်တို့မဲပြားတွေဘယ်လို flow ပေါ့နော်စစ်စစ်မုံအကြောင်းရယ်နောက်တစ်ခါမဲရွေတိတ်လို့ရှိရင်ဘယ်လိုရေတွက်ရမလဲဆိုတဲ့အကြောင်းအဲ့နေရာမှာကျွန်တော်တို့မလိန်နိုင်အောင်မညာနိုင်အောင်ဘယ်လိုကြည့်ရမလဲဆိုတဲ့အကြောင်းနဲ့နောက်လိန်ရင်ညာရင်မဲမသမာမှုလှုပ်လို့ရှိရင်ဘယ်လိုအပြစ်ပေးခံရမလဲဆိုတဲ့အကြောင်းအခြေခံသဘောလေးပါသိပြီးတော့ဟိုဘာခေါ်မလဲကျွန်တော်ဥပဒေစလုံးနေမပါဘဲနဲ့ပေါ့အများနာလည်နိုင်တဲ့စကလုံးလေးတွေနဲ့ရေးတာပါ
ကျူတီမဲရီနဲ့ပတ်သက်လို့ဆရာဒီလိုမတမာအလုံးမခံရအောင်ရေးထားတယ်ဆိုတော့အဲ့ဒီလိုလွတ်လွတ်ရအောင်ဟာကွက်တွေဖြစ်နေလို့လားဆရာ
အဲဒီလိုဗျကျွန်တော်ပြောပြမယ်အဲ့ကျူတီမဲဆိုရင်ဗျာဥပမာပေါ့ဗျာကျူတီမဲကလူတိုင်းပြေးလို့မရဘူးဗျာလူတိုင်းပြေးလို့မရဘူးကျူတီမဲဘယ်သူတွေပြေးရမလဲဆိုတာကသူကတည်တည်ချာချာကိုသူကဟိုတတ်မှတ်ပေးထားတယ
်ဟုတ်ကဲ့
ဟိုကျွန်တော်တို့မြို့နယ်ကော်မရှင်ရုံးမှာကျူတီမဲပြေးလို့ရတဲ့လူက၅မျိုးပဲရှိတယ်ဗျာဆိုကြပါစို့တမတော်သားတို့ကျောင်းသားတို့နောက်တင်နန်းတက်တဲ့လူတို့နောက်အချုပ်ခံနေရတဲ့လူနောက်ဆေးရုံတက်နေရတဲ့လူသူတို့ကသူတို့ကအခြားတနေရာသူတို့နေရာမှာသူတို့ကမရှိဘူးတခြားနေရာရောက်နေတာပေါ့အဲဒီလိုလူတွေကြတော့ကကျွန်တော်တို့ကဟိုကိုယ့်နေရာမှာကိုယ်သွားပြီးပြန်ပြီးတော့မဲပေးဖို့အခက်အခဲရှိတဲ့အတွက်မြို့နယ်ကော်မရှင်ရုံးကိုဒါရိုက်ပေးလို့ရတယ်အဲ့တော့ပြောချင်တာဗျဒီလူ၅မျိုးပဲရှိတယ်ဗျအဲ့တော့အဲ့ဒီ၅မျိုးကဘလောက်များမှာလဲဗျသဘောကဒီမြို့နယ်ကနေအပြင်မှာသွားကြောက်တက်နေတဲ့လူတို့တင်တန်းတက်နေတဲ့လူကလက်ချိုးကြီးလိုရတာပေါ့နောက်တစ်ခုကကျွန်တော်တို့ဒီမဲယုံမှာရွေးကောက်ပွဲကျင်းပတဲ့မဲယုံမှာမဲပေးရမယ့်လူတွေကအခြေအနေကဥမာခရီးသွားဖို့ရှိလို့ရွေးကောက်ပွဲနေ့မတိုင်မီတရက်နေ့ရက်အဲ့ဒီမှာပြန်လာဖို့လည်းမရှိဘူး။နောက်အနာကြီးယောဂါဆွတ်ကနေလို့ဟိုမဲယုံကိုလာဖို့မသိဘူးပေါ့။မဟုတ်လည်းပြင်းပြင်းထန်ထန်ယောဂါခံစားနေရတဲ့လူအရန်အသက်ကြီးပြီးတော့အိုပြီးတော့ဟိုအိရာနဲ့လဲနေတဲ့လူသားဖွာနေတဲ့လူစသဖြင့်ပေါ့လေ။ဒီမှာလည်းကျွန်တော်တို့ဟို၈မျိုးဒါရှိတယ်ပေါ့။အဲ့တော့အဲ့ဒီ၈မျိုးပဲမဲပေးလို့ရတယ်။တခြားလူတွေမဲပေးလို့မရဘူး။အဲ့တော့အဲ့ဒါကိုလူတွေကမသိဘူးပေါ့ဗျာ။အဲကျွတင်မဲလာတောင်းတော့ပေးလိုက်ကြအောင်။အမှန်ကအဲ့ဒီကျွတင်မဲတွေကတရားမဝင်ဘူး။
ဟုတ်ကဲ့ဆရာဒီကျူတင်မဲတွေရည်တွက်နိုင်တဲ့ပတ်သက်လို့ဘယ်လိုစီကံချက်ရှိပါလဲ
ကျူတင်မဲဆိုတာဟာဒီကျွန်တော်တို့မြို့နယ်မှာပေးတဲ့ကော်မရှင်ရုံးကိုပေးတဲ့ကျူတင်မဲဆိုရင်ဟိုရွက်ကွက်ပွဲကျင်းပတဲ့နေ့ညနေ၄နာရီအထိရောက်တဲ့မဲကိုပဲရည်ရမယ်၄နာရီနောက်ပိုင်းရောက်တဲ့မဲဆိုမရည်ရတော့အဲ့ဒါဒီအကုန်လုံးပယ်ပလိုက်ရတော့မယ်နောက်တစ်ခါကျွန်တော်တို့ရက်ကွက်ကော်မရှင်ရုံးမှာပေးထားတဲ့ကျူတင်မဲဆိုရင်မနေ့ရွက်ကွက်ပွဲကျင်းပမဲ့နေ့ရုံးမဖွင့်ခင်အဲ့ဒီဟာတွေအားလုံးကိုရက်ကွက်ကော်မရှင်ရနေမဲရုံမှုလက်ထဲကိုထည့်ထားပေးရမယ်စရင်နဲ့တကွအဲ့တော့ရွေးကောက်ပွဲကျင်းပတဲ့နေ့မနေ့တိပင်းလူတွေမလာခင်ကိုအမှကျွတ်တင်မဲအဲ့ဒီမှာရောက်ပြီးသားဖြစ်နေရမယ်။အဲ့ဒါဘယ်နဲ့ဆောင်လဲ။ဘယ်သူတွေလဲတခါတည်းအဲ့ဒီမှာကျွန်တော်တို့ကကြည့်လို့ရတယ်။အဲ့ဒီမှာဆစ်လိုက်တာနဲ့ကိုဒါကျွန်တော်တို့ကမဲမပေးရမဲ့လူတွေလား။မဲပေးခွင့်မရှိဘဲနဲ့ပေးထားတဲ့လူတွေလားဒါမှဆစ်လို့ရတယ်ပေါ့ဗျာ။အဲ့တော့ဒါလေးတွေကိုကျွန်တော်ကထောက်ပြတယ်။အဲ့တော့ပြီးခဲ့တဲ့ရွေးကောက်ပွဲကဗျာညစကောင်းလေးကိုလာနေတယ်ဆိုတော့ဗျာကျွန်တော်ကအဲ့ဒါလေးတွေကိုထောက်ပြတာပေါ့။အဲ့တော့တကယ်တကယ်တော့ဥပဒေမှာကောင်းတယ်။ဒီဥပဒေဟာ1990ရွေးကောက်ပွဲဥပဒေနဲ့အတူတူနှီးပါပဲအားလုံး။အဲ့တော့အဲ့ဒီတော့ကတော့ဒီလိုအတန်နေမမြည်ဘူး။ဆိုတော့အဲ့တုန်းကတော့ဖဲဖြစ်တာပေါ့ဗ
ျဟုတ်ကဲ့
1990ရွေးကောက်ပွဲဥပဒေအတော်လေးဖဲဖြစ်တယ
်ဟုတ်ကဲ့
ဒီ2010ကျတော့လေဒီဥပဒေပဲဒါမျိုးဒီမှာကျတော့အတိုင်တော့အများကြီးအဲ့ဒီမှာကြိုတင်မဲဆိုတဲ့ဟာမှာတော်တော်လေးကိုနောက်ဆုံးပေါ့ဗျာည12နာရီအထိကိုကြီးလို့ကမပြီးဘူးနောက်ထပ်ကြိုတင်မဲတွေကလာတော့ဆိုတော့12နာရီမှာကြိုတင်မဲကဘယ်ကားပါကိုလာစရာမရှိဘူ
းဟုတ်ကဲ့ဆရာဦးကိုကြီးကျေးဇူးအများကြီးတင်ပါတယ်နော်